အရှိတောင်အာရှအားကစားပြိုင်ပွဲဘောလုံးပွဲတွေဆက်ပြီးတော့ကျင်းပနေတာမှာအောက်စုဘီကမြန်မာအသင်းရဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့ညနေကတူဝနအားကစားပြိုင်ပွဲမှာပြုလုပ်ခဲ့တာမှာတော့အင်ဒိုနီးရှားအသင်းကမြန်မာအသင်းကိုတကိုးကိုးမရှိနဲ့အနိုင်ရသွားခဲ့ပါတယ်။ပွဲစဉ်ပထမပိုင်းတစ်လျှောက်လုံးအင်ဒိုနီးရှားအသင်းကမြန်မာအသင်းကိုဖိကစားခဲ့ပြီးတော့ပန်နတီရသွားခဲ့တဲ့အတွက်တကိုးကိုးမရှိနဲ့ဥဆောင်နေခဲ့တာပါ။ရှုံးနိမ့်သွားတဲ့အတွက်မြန်မာဘောလုံးအသင်းပြိုင်ပွဲကနေထွက်သွားရပြီးတော့ဆီမီဖိုင်နယ်တက်မဲ့အရေးနဲ့လည်းလွဲသွားခဲ့ရတာပါ။အခုနောက်ဆုံးကစားခဲ့တဲ့ဘောလုံးပွဲအပါအဝင်တခြားအရှိတောင်အာရှအားကစားပြိုင်ပွဲနောက်ဆုံးအခြေအနေတွေကိုသိရအောင်လို့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကအားကစားကလောင်ရှင်ဦးမြတ်သက်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစပြောပြပါဗျာ။အင
်းမြင်ရတာပါပဲ။ကျွန်တော်တို့ကထိုင်းနိုင်ငံကစားသလိုသူတို့ကလည်းဒီမောနဲ့ဒီဝင်ကစားခဲ့ရတာပဲလေ။ဆိုဘာလို့လဲကစားခွက်ကောအင်းဒီပေါ်ဖော်မန့်ကိုဘောင်းအီးတာဟောအင်ဒိကတာပါလေအင်ဒိကတာပါလေဟုတ်ကဲ့ဆရာအဲ့ဒီကစားခွက်ကိုကျွန်တော်ကောင်းကိုပုံမဖုံနိုင်ဘူးလေအဲ့လိုဖြစ်သွားပါတယ
်ဟုတ်ကဲ့
ချိုကိုကိုဝင်လာမှနည်းနည်းလေးလှုပ်ရှားပြည်ပါတယ်ဘယ်တော့ချိုကိုကိုဝင်လာပြီးတဲ့နောက်ပိုင်းလဲတောင်ပန်ကြီးကနေကျွန်တော်တို့မလုံနိုင်ဘူးအင်ဒိုကသူကဒီပွဲပြီးတာနေဒီတောင်ပန်တိုက်စစ်တွေအထူးနဲ့ဘယ်ချမ်းကနေဘယ်လိုလဲပြောပြောကျွန်တော်က
မြန်မာကဟိုအင်ရှင်အသင်းဖြစ်တဲ့အတွက်များဒီဟိုသူတို့မှာ pressure ပိုများတဲ့အတွက်ကြောင့်များအဲ့လိုမျိုး
ကျွန်တော်ကြောင်းမြန်များဟိုကြောင်းမြန်အကျိုးတက်ရောက်မှုများရှိသွားလားဗောဆရာကျွန်တော်လည်းအဲ့ဒါတွေးကြည့်တယ်ဘာလို့ဆိုနိုင်ငံစောနဲ့အားပေးတဲ့နေရာလေတကွင်းလုံးညံနေတာဟိုညံနေတော့ကောင်းလေးတွေအဲ့ဒီပြားကိုပဲတောက်မခံနိုင်မဖြစ်ကုန်မလားဗောလေဒါတော့လည်းဟိုကြားချပြီးကြည့်နေဆိုရင်တော့လေကျွန်တော်အနေနဲ့ကအရင်ရှားချေသွားတာထိုက်တာပါလေကျွန်တော်ဟိုသူတို့ထိုင်းကိုကိုပြရှုံးတဲ့ပွဲနဲ့လုံးဝတခြားစီဖြစ်သွားတယ်။ထိုင်းကိုကိုပြတို့ရှုံးတဲ့ပွဲတုန်းကဒီလောက်ကြီးကစားခွက်လည်းမကောင်းဘူး။အပိုက်ချက်ပိုင်းမှာလည်းထိုင်းကိုတို့ကောင်းကောင်းကစားခွက်ရရောဒီဟာကတိုက်ချက်ဒီဟာရရောတို့မရှင်းနိုင်ကြီးရ။ဘလုံးရှင်လူလိုက်အင်ဒိုနီးရှားချေရမှာလေ။နောက်အင်ဒိုနီးရှား23ညာကျန်းကကျွန်တော်၄ရောက်လောက်လိုက်ဖြစ်တယ်။မရဘူးပြားသူရအောင်လိန်ခေါက်ပြီးတော့ထွက်တာပဲ။ကျွန်တော်တို့ဒီဟာချောကိုကိုတော့အဲ့လိုမထွက်နိုင်ဘူး။ချောကိုကိုမထွက်နိုင်တာလည်းဒီဒဏ်ရာရှိပုံရတယ်ဗျာ။ချောကိုကိုချင်းနေအဲ့ဒီတားလေဟိုအင်းတချင်လုံးမှာဒဏ်ရာပဲရှိနေသလားဘယ်လိုလဲမသိဘူးသူကလည်းတော်တော်အားကျော်တော့သူ့လည်းလူလဲပြလိုက်ရတယ
်မြန်မာအသင်းကဟိုကျွန်တော်ကြည့်ရသလားဆိုဂိုးတင်ဝင်ရပါမယ်လေပိုင်ပိုင်နိုင်နိုင်ဂိုးသမားအသေးအတန်ဖမ်းရတော့တဲ့အထိကံဂိုးတက်အောင်ကံလိုက်ကံလိုက်နေတော့ဘာလို့မရှိဘူ
းဟုတ်ပါဟုတ်ပါဟုတ်ပါတော့ဆက်စိကိတ်တွေကကံနာတို့ဟိုဘယ်လန့်ကြီးပြက်နေတဲ့အချိန်မှာခေါင်းတိုက်ရတာဆိုအဲ့လိုပေါ့ကျွန်တော်တို့ချီချီချီပြားပေးနိုင်တာကိုမရှိလိုက်ပါဘူးကျွန်တော်နာလို့ပေါ့ကွာချီနေကြတာနိုင်ရင်တော့ဒီတော့ကျွန်တော်တို့ပြော့ဆင်းမသွားဘူးလို့ထင်နေကြချီရင်းကအားတိုးတယ်နောက်ခုကကျွန်တော်တို့ခေါင်းတိုက်ပုံလုံးကြီးဒီရက်ကမဖြတ်တင်တာတွေဆိုရင်သူကဒီနေ့ရက်လက်ကောင်းအောင်နေရာယူတာအင်းဝင်လုံးတာအဲ့ဒါကြီးကစိတ်ချရတယ်ဗျာ
ကျော်ကိုကတော့ဒုတိယပိုင်းမှာသူကဝင်ကစားတယ်နော်ဆရာ
ပါတယ်ခင်ဗျာဒါပေမဲ့ကျော်ကိုကိုစီကကျွန်တော်တို့ဘောလုံးမပုတ်နိုင်ဘောလုံးမရောက်ဘူးသူကအင်တာဗျူးအားကကျော်ကိုကိုစီဘောလုံးမရောက်အောင်သူဖြတ်ထားတယ်ဗျာကျော်ကိုကိုစီရောက်သွားရင်လည်းသူတော့တောင်းတောင်းနဲ့ပိတ်ဆို့ထားလိုက်တယ်အကျုံဘုရားဆုံးမမြအောင်ပေါ့
ဟုတ်ကဲ့နောက်တစ်ခုကဒီပွဲပိကန်နီးကပွဲပိကန်နီးမှာအနိကပြပြီးထုတ်ခံလိုက်ရတာလဲဟိုပို့ပြီးတော့ဗမာအသင်းတက်ပို့ပြီးနှစ်နာစရာဖြစ်သွားစရာ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်အဲ့ဒါလည်းတော်တော်လေးကိုနှစ်နာပါတယ်ဒီကျွန်တော်တို့ဟိုတိုက်ရိုက်အနေနဲ့ကိုထုတ်ပြတာလေဆိုတော့တတိယလည်းကျွန်တော်တို့အသင်းအတွက်တကယ်အချိန်မှမှထုတ်ခံရသလိုဖြစ်သွားတာဟုတ်ကျွန်တော်တို့
ဟုတ်ကဲ့ဆရာနောက်ဆုံးဟိုပါလေအခု over all ပေါ့နော်မြန်မာဒီ sea game 20 28ချိန်မြောက် sea game မှာမြန်မာအသင်းရဲ့စူးစူးစစ်တင်နေပတ်သက်လို့ရောအစောပိုင်းကဆရာနဲ့ကျွန်တော်လည်းပြောခဲ့ပါတယ်ဟိုမြန်မာဆက်ဆက်ချင်းမှာတော့ဥဆောင်နေတယ်နောက်ပိုင်းမှာဆရာပြောသလိုပဲအခုတဖြည်းဖြည်းနဲ့အောက်ကိုကျလာအခုနံပါတ်3ရောက်သွားပြီပေါ့နော်ဆိုအဲ့ဒီဟာတွေအနေထားအောင်ဆရာအခက်တူတူလေးပြောပြပါဦးအ
ဲ့ဒါတော့ဆရာကျွန်တော်နောက်ပိုင်းကိုဦးလန်တရားကြီးတွေဝင်လာတဲ့အချိန်မှာကျွန်တော်တို့ကအားနည်းတယ်လေဆရာဒီပြေကုန်ပြေဆိုရင်ကျွန်တော်ပြရတော့ပေါ့လေဒီကျွန်တော်ပြရတော့ပါကီလိုမီတာ20လမ်းလျှောက်မှာရွှေတစ်ခုဒါလေးရသေးတယ်ကျွန်တော်အရင်ခေတ်ကဆိုရင်ပြေကုန်ပြေကို14နာရီယူနေကြပြီနောက်လုံးဝမှာဆိုလဲလူကြီးလုံးဝမျိုးသားလုံးဝလေးတယောက်စီရရတယ်နောက်အလေးမှာပါလဲအရင်ကကျွန်တော်ဥချင်းပြရဆိုဥထုံးမောင်တို့ဥဆောင်မြင့်တို့လက်ထက်တုန်းကဆိုရင်တောက်ချောက်ကျွန်တော်လေးနာရှစ်ခုယူတဲ့အချိန်မှာဟိုကျွန်တော်တို့ရုပ်ကြီးလေးတယောက်ပဲရွှေရတာတွေ့တယ်ဆိုတော့ဒီကူဟိုတနပ်ပြေးလုံးဝအလေးမပြစ်ခုံပြေးအဲ့လိုကျွန်တော်အိုလံပစ်အားကစားကြီးတွေမှာကျွန်တော်တို့အားရော့နေတာတော့အမှန်ပါပဲဆရာအဲ့ဒါကြောင့်ကျွန်တော်တို့တတိယနေတာကိုရောက်ပါတော့ဒီလိုတော့လေရွှေစင်း90 60လောက်ပြီးတော့ရနိုင်လိမ့်မယ်ကျွန်တော်မျှော်လင့်ပါတယ်ခင်ဗျဟိုရနိုင်ကောင်းပါသေးတယ်ဟုတ်ကဲ့
ဒါကတော့အားကစားကလောင်ရှင်ဦးမြတ်သက်ဖြစ်ပါတယ်ရှင်အရှေ့တောင်အာရှအားကစားပြိုင်ပွဲမှာအခုချိန်ထိစုရရှိမှုဇယားမှာတော့ထိုင်းနိုင်ငံကရွှေ59နဲ့ပထမနေရာမှာရှိနေပြီးတော့ဗီယက်နမ်ကရွှေ43နဲ့ဒုတိယမြန်မာကရွှေ39နဲ့တတိယနေရာမှာရှိနေပါတယ်ပြိုင်ပွဲတွေရဲ့အစမှာတော့မြန်မာအသင်းကစုတစိမ့်အများဆုံးနဲ့ဦးဆောင်နေခဲ့ရာကနေတဖြည်းဖြည်းနဲ့တခြားနိုင်ငံတွေကအနောက်ကလိုက်လာတာဖြစ်ပါတယ်ရှင်